ကချင်းနှချင်းခရိယန် KBC ရဲ့တင်းထောက်ဆရာနှစ်ဦးရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသမှာခရစ်စမတ်နေ့မတိုင်ခင်ပျောက်ဆုံးသွားပြီးအခုချိန်ထိပြန်ရှာမတွေ့သေးဘူးလို့ကချင်းလူအခွင့်ရေးအဖွဲ့ကပြောပါတယ်စစ်ဘေးသင့်မွန်ဂိုဒေသကိုလာရောက်ကြတဲ့သတင်းနောက်တွင်နဲ့ဒေသခံဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ခရိယန်ဓမ္မဆရာနှစ်ဦးရုတ်တရက်ပျောက်ဆုံးသွားတာဖြစ်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်ရှမ်းပြည်မြောက်ပိုင်းမုံကုန်းမြို့ကချင်နေချင်းခရိယံ KBC ဖျားကြောင်ကဦးဒွမ်ဒေါ့နောင်လန်းနဲ့ဦးလမ်ကျော်ဂမ်ဆိုင်တင်းတောက်ဆရာနှစ်ဦးတို့ဒီဇင်ဘာလ24ရက်နေ့ကစပြီးခုချိန်ထိပျောက်ဆုံးနေတာဖြစ်ပါတယ်သူတို့ဘယ်လိုပျောက်သွားသလဲဖမ်းဆီးခေါ်ဆောင်ခံသွားရတာလားဆိုတာကိုတော့အတိအကျမသိရသေးပါဘူးသူတို့ပျောက်ဆုံးမှုမတန်ခင်အချိန်တွေကိုတော့ကချင်ငင်းငင်းကွန်ရဲ့တာဝန်ခံဒေါ်ခွန်ကြာကပြောပြပါတယ်
ကျွန်မတို့သိရတဲ့လောက်ကတော့ဒီတင်းတောက်ဆရာဦးဒွမ်ဒေါ့ကတော့ခရိုင်ဆိုလို့ရှိရင်လေဒီတက်ကပဲဖြစ်ဖြစ်အဲ့ဒီအုတ်ချုပ်ရေးကပဲဖြစ်ဖြစ်အကြောင်းကိစ္စတစ်ခုခုဖိတ်ကြားတဲ့အခါမျိုးမှာသူ့ကိုခေါ်လေးရှိတယ်ဖန်းနာမျိုးတော့မဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးသွားတဲ့အချိန်မှာ तू ကအသက်ကြီးတာဖြစ်တဲ့အတွက်ကြောင့် तू တူရင်ဖြစ်တဲ့ဒီဆရာကမ်ဆိုင်ကိုခေါ်သွားလေးရှိတယ်ဒီတစ်ခေါက်မှာလဲစစ်တက်ကဘီဟာကုန်းဘီဟာကုန်းနားမှာသူတို့ညောက်ကိုနောက်ဆုံးတွေးလိုက်တယ်ပေါ့အဲ့တော့နောက်ဆုံးတွေးလိုက်တဲ့နောက်ပိုင်းမှာသူတို့ကိုထားမတွေ့ဘူးပြီးခရစ်စမတ်ကာလမှာလဲကြောက်ဆုံးနေတယ်ဒီကေရန်တော့သူတို့ညောက်စလုံးဟာအတင်းတော်ရဲ့ဆရာဖြစ်တဲ့အတွက်ကြောင့်မလို့ခရစ်စမတ်ကာလမှာဥဆောင်မှုအတွက်မှာသူတို့မှာတာဝန်ရှိတယ်ပေါ့ဒါပေမဲ့သူတို့ညောက်မပေါ်လာတဲ့အတွက်ကြောင့်မလို့ရွာသားတွေလိုက်ရှာတဲ့အခါမှာသူတို့ညောက်ရဲ့ဖုန်းကတော့ဒီမိတ်ဆွေတယောက်ရဲ့အိမ်မှာကြံခဲ့တယ်လို့သိရတယ်ပြီးလို့ရှိရင်တော့သူတို့ညောက်ကတော့လုံးဝပျောက်ကွယ်သွားနေတာဖြစ်တဲ့အတွက်ကြောင့်ရှာဖွေနေတာဖြစ်ပါတယ်ရှင့်
ဦးဒွမ်ဒေါ့နောင်လဟာအသက်80ဝန်းကျင်အရွယ်ရှိပြီးဦးလမ်ကျော်ကမ်ဆိုင်ကတော့အသက်30ကျော်လောက်ရှိပါတယ်။သူတို့ဟာမွန်ဂိုစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မွန်ဂိုစစ်ပွဲသတင်းလာယူကြတဲ့ DVV ARD ကုမှုဒရာစတဲ့သတင်းတောက်တွေကိုလည်းအကူအညီပေးခဲ့တယ်လို့ဒေါ်ခွန်ကြာကပြောပါတယ
်။ဒီ TVB ကိုတော့ဒီဇင်ဘာလ10ရက်နေ့မှာမာဟိုင်းကိုရောက်ရှိပြီးတော့မှနောက်တစ်ရက်မှမွန်ဂိုကိုလိုက်ပို့တယ်လို့သိရပါတယ်။ကမ္ဘောဒရာနဲ့အီယာဝဒီတည်င်းချောင်းနှစ်ယောက်ကိုတော့ဒီမွန်ဂိုမျိုးထဲကိုဒီဇင်ဘာလ18ရက်နေ့မှာလိုက်ပို့တယ်လို့သိရပါတယ်ရှင့်နောက်တခြားတစ်ယောက်ကတော့ဒီကချင်းကနေဒီယန်တယောက်သူကတော့ human right violation တွေကိုဒီမှတ်တမ်းတင်နေတာဖြစ်ပါတယ်သူ့ကိုလည်းပဲလိုက်ပို့ခဲ့တယ်လို့သိရပါတယ
်မတ်စတယ်လာခေါင်နှောဟာကချင်းလူမျိုးကနေဒါနိုင်ငံသူဖြစ်ပြီးမွန်ဂိုစစ်ပွဲကြောင့်တင်းချောင်းနေရတဲ့စစ်ဘေးရှောင်ဒုက္ခသည် IDP တွေအကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းမှာအခုပျောက်ဆုံးနေတယ်ဆိုတော့ခရိယန်ဓမ္မဆရာနှစ်ဦးနဲ့တွေ့ဆုံခဲ့ပြီးအကူအညီရခဲ့သူလည်းဖြစ်ပါတယ
်အဲ့ဒီအသက်ပုံရေးဆရာပေါ့နော်လောင်ကျော်ကမ်ဆင်ကဒီမှာကိုခေါ်သွားတယ်ဒီ IDP နေရာကြီးပေါ့နော်နီးနေရာတော့သူကအစအဆုံးတနည်းကုန်အဲ့လိုခေါ်သွားတယ်ဒီမှာဒီ IDP အကြောင်းလာသိချင်တာဆိုတော့ဟိုအသက်ပုံကြီးတဲ့ဆရာနောင်ကတော့ဒီမှာကိုမွန်ဂိုရွာရဲ့အနေအထားဘယ်လိုလဲအမိုင်းနဲ့ကိုးကားပြီးပြောပြတာပေါ့သူတို့နှစ်ယောက်ဆုံးကအကုန်လုံးနဲ့သူတို့သူများတွေနဲ့သူတို့ဆက်ဆံနေတာကြည့်ရချင်းနှစ်ယောက်လုံးကဒီ ABC Kitchen ဘာသာရေးဆရာအလို့အဲ့လိုပဲမဟုတ်ဘူးအလုံးကသူတို့ရမ်းရဖွားဆိုပြီးတော့ပေါ့နော်သူတို့ကိုလေးစားတယ်အဲ့တော့ကျွန်မရဲ့ဒီကိုတွေ့ပေါ့နော်အဲ့ဆရာနှစ်ယောက်နဲ့ဒီနိုဝင်ဘာလကုန်မှာတွေ့ခဲ့တဲ့တွေ့ကြုံပေါ့
ခရီးရန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်လို့သူတို့အဖွဲ့ကစိုးရိမ်မကင်းဖြစ်ရကြောင်းကချင်ညဉ့်ညဉ့်ရေးကွန်ရက်တာဝန်ခံဒေါ်ခွန်ညာကပြောပါတယ်
ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးခြင်းဖြစ်နေပါတယ်လုံးဝဒီတင်းသက်ပုံတွေကိုလည်းမတုံးပေးပါနဲ့လို့တောင်းဆိုထားတယ်လို့သိရပါတယ်ရှင့်ဒါကြောင့်မို့လို့ဒီလိုတားဆီးနေတဲ့ဈာထဲမှာတင်းရင်းရင်းနဲ့လို့ပဲပြောပြောဒီလိုမျိုးတင်းထောက်တွေလိုက်ပါပို့ဆောင်ခြင်းအားဖြင့် NDA ဖြစ်လာသလားဆိုတဲ့တန်တရားများဖြစ်လာပါတယ်အကယ်၍များတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်ကြောင့်မို့လို့သူကဖမ်းဆီးခံရတယ်ဆိုတာမျိုးဖြစ်တယ်ဆိုရင်မြန်မာနိုင်ငံအတွက်အလားအလာမကောင်းပါဘူးရှင့်အကြီးကကတော့ကျမတို့အနေနဲ့ဆိုရင်ဒါကတော့ဒီမြောက်ကိုအသက်ရှင်ရက်နဲ့ကျမလျက်နဲ့ပဲပြန်ပြီးလို့ချင်ပါတယ
်။ရှမ်းပြည်မြောက်ပိုင်းမူဆန်နဲ့မွန်ဂိုဒေသတွေမှာမြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုအခြေအနေမှာခရီးရန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ။